Apple နိပညာကုမ္ပဏီကအိုင်ယာလန်နိုင်ငံကိုစောင့်သိနေအခွန် 14.5 ဘီလီယံပြန်ပေးဆောင်ဖို့ဥရောပကော်မရှင်ရဲ့ဆုံးဖြတ်ချက်ကိုစစ်ပစ်မိကြောင်းအမေရိကန်အစိုးရကတုံ့ပြန်လိုက်ပါတယ်။ဥရောပကော်မရှင်ရဲ့ဆုံးဖြတ်ချက်ဟာအဆုံးသတ်မှာတော့အမေရိကန်နိုင်ငံကအခွန်ပေးဆောင်သူတွေကိုထိခိုက်နစ်နာစေလိမ့်မယ်လို့သမရအင်ဂျူရောပြောခွင့်ရ George Arnest ကပြောပါတယ်။ဘာဖြစ်လို့လဲဆိုတော့တကယ်လို့ Apple ကုမ္ပဏီကအိုင်ယာလန်နိုင်ငံကိုအခွန်ငွေမဖြစ်မနေပေးဆောင်ရမယ်ဆိုရင်ကုမ္ပဏီကအမေရိကန်အစိုးရကိုပေးဆောင်ရမယ်ဝင်ငွေကွန်တွေကအဲ့ဒီဘီလီယံနဲ့ချီတဲ့ငွေတွေကိုပေးလိုက်ရမယ်သဘောဖြစ်နေတယ်လို့ George Arnest ကပြောပါတယ်။ကမ္ဘာပေါ်မှာတန်ဖိုးအကြီးဆုံးနည်းပညာကုမ္ပဏီကြီးကအိုင်ယာလန်အစိုးရစီကနေမမျှတတဲ့အခွန်ကင်းလွတ်ခွင့်တွေရနိုင်ပြီးဥရောပသမဂ္ဂအဖွဲ့ဝင်28နိုင်ငံလုံးမှာလုပ်ငန်းဝင်ငွေကွန်အလုံးနီးပါးမပေးဆောင်ရအောင်ရှောင်နေတာဆယ်စုနှစ်တခုကျော်သွားပြီလို့ဥရောပကော်မရှင်ကပြောဆိုပြီးအခွန်တွေပြန်ပေးဆောင်ဖို့ပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်အခြေစိုက် Apple ကုမ္ပဏီအကြီးအကဲ Tim Cook ကတော့ဒီဆုံးဖြတ်ချက်ကိုအယူခံဝင်သွားမယ်လို့ချက်ချင်းတုံ့ပြန်ပြောကြားလိုက်ပြီးအိုင်ယာလန်ကလည်းအလားတူဆောင်ရွက်မယ်အကြောင်းပြောပါတယ်။